မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တာလာမယ့်2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာတော့နှစ်နှစ်ပြည့်တော်မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နှစ်နှစ်ကာလအတွင်းသတင်းသမား100ကျော်အဖမ်းဆီးခံခဲ့ရပါတယ်သတင်းသမားတို့အဖို့သတင်းလုပ်ငန်းလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မှုကလည်းခက်ခဲလာခဲ့ပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းနှစ်နှစ်အတွင်းမြန်မာမီဒီယာရဲ့အခြေအနေရန်ကုန်ကနေအထူးသတင်းပေးပို့ထားတာကိုမတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာသတင်းသမား100ကျော်ဖမ်းဆီးခံခဲ့ရပြီးတချို့ပြန်လည်လွတ်မြောက်လာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်90ဝန်းကျင်ဖမ်းဆီးထောင်ချခံထားရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုစဒုဒ္ဒမန္တန်အဖြစ်အသိအမှတ်ပြုပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလုပ်မယ်သတင်းသမားတွေကိုထောင်ချတာဟာသတင်းရေးသားလို့မဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုဆိုပါတယ်
ဒီမီဒီယာနဲ့ပတ်သက်ပြီးဘာကန့်သတ်ချက်ရှိတော့ဆိုတော့ကြာကျွန်တော်ခုအနေနဲ့ကဒီမီဒီယာသမားတွေကိုယ်တိုင်လည်းသိဖြစ်တယ်။အဲတော့ဒီမီဒီယာသမားတွေကိုယ်တိုင်ကရောနိုင်ငံတော်အပေါ်မှာကိတ္တုဒုအပေါ်မှာရောတာဝန်ကျေကြသလားဆိုတဲ့ဒီကိုမျိုးကိုယ်ပါလို့တော့ပြန်ထုတ်ဖို့တော့လိုမယ်လို့တော့ကျွန်တော်ထင်တယ်။ဒီမီဒီယာသမားနဲ့ပတ်သက်ပြီးဒီမီဒီယာများဒီမီဒီယာသမားများဒီမီဒီယာအလုပ်ဒီမီဒီယာသမားဒီတော့အလုပ်ကိုလောက်ကင်နေဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အမှခံချက်ပေးထားပြီးသားဖြစ်တယ်။သို့တော့ဒါနဲ့မပတ်သက်ဖဲနဲ့နိုင်ငံရေးဆိုင်ရာလေးနဲ့ပတ်သက်လာတဲ့ဟာတွေအကျမ်းပဲဥပဒေအရပြဋ္ဌာန်းထားတဲ့ဟာတွေမှညှိစွန်းတဲ့ဟာတွေလောက်လာရင်တော့ကျွန်တော်တို့အနေနဲ့ကတော့ဒါဒီသတင်းမီဒီယာသမားများနဲ့သတင်းမီဒီယာများကိုအရေးယူပါမို့သတင်းမီဒီယာသမားများသတင်းမီဒီယာသမားများသတင်းတောင်များသတင်းမီဒီယာများရဲ့ရာဇဝတ်မှုကျူးလွန်ခြင်းအပေါ်ကိုပဲကျွန်တော်တို့အနေနဲ့ကြည့်တာဖြစ်တယ်လို့ပြောချင်ပါတယ်
စစ်ကောင်စီဘက်ကအခုလိုဆိုပေမဲ့သတင်းသမားတော်တော်များများဟာသတင်းရယူချိန်မှာဖမ်းဆီးခံရတာသတင်းရေးသားမှုမှာတမ်းမတော်အကြီးညိုပြက်အောင်လှုပ်ဆောင်တယ်လို့ဆိုပြီးဖမ်းဆီးခံရတာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေကိုဆက်သွယ်လို့ဆိုပြီးအကြမ်းဖက်မှုစန့်ကျင်ဥပဒေတွေနဲ့ဖမ်းဆီးခံရတာတွေဖြစ်နေတယ်လို့ဖမ်းဆီးခံသတင်းသမားတွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်အခုလိုသတင်းသမားတွေသတင်းလုပ်ငန်းလှုပ်ရကန်ရခက်ခဲလာအောင်ပုံစံအမျိုးမျိုးနဲ့ဖိနှိပ်မှုတွေကြောင့်ပြည်သူတွေအတွက်သတင်းသိပိုင်ခွင့်ဟာအင်မတန်နှဲပါပြီးတော့သတင်းမှန်ရဖို့အခက်အခဲဆုံးအခြေအနေဖြစ်လာတယ်လို့ဝါရင့်သတင်းသမားတယောက်က VOA ကိုအခုလိုပြောပြပါတယ်
ဖေဖော်ဝါရီလ2023နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါဘက်ကိုသွားတယ်ဝါရဖြန့်ချီရေးဘက်ကိုသွားကြတော့တချို့ကတည်းကသတင်းလို့အသွင်ဆောင်းထားပြီးမှတကယ်တော့သတင်းမဟုတ်ဘူးပေါ့လေဒီသတင်းမီဒီယာကဝါရဖြန့်ချီအတွက်သုံးချလာတဲ့ဟာတွေကအများကြီးဖြစ်လာတယ်ဖိကတ်အတွက်အကျိုးမဲ့စေတဲ့ဟာတွေပေါ့နော် professional သတင်းဒီကိုရဖို့ခွင့်လန်းကပုံနေလာတယ်ဒီအဖြစ်အပျက်ခုနဲ့ပတ်သက်လို့တာဝန်ခံပြီးဖြေစရာမလိုတော့ဘူးဆိုတဲ့ဟာမျိုးကဘက်တိုင်းမှာရှိကြတဲ့အနေအထားမျိုးဖြစ်လာတယ်ဒါကြောင့်လေဒီသတင်းဒီရဲ့မီဒီယာရဲ့အခန်းကဏ္ဍကအနောက်ကိုရောက်သွားတဲ့သဘောမျိုးရှိတယ်။မီဒီယာကဒီ access to information ဟိုဖြေဖို့တရားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုထွန်းထွန်းတိုက်ပြောဖို့ခွင့်အခြေအနေမဟုတ်တော့ဘာလို့ဆိုမီဒီယာသမားကိုနိုင်ကအန်ရီရီရှိနိုင်တယ်၊ fancy ခံရနိုင်တယ်၊တခါလေမှတက်ခံရနိုင်တယ်။သွားသွားပြောတဲ့ဟာကြောင့်မီဒီယာသတင်းတွေရေးသူလည်းကြာသွားတယ်။မီဒီယာကိုနိုင်ကမီဒီယာလို့ကောင်းကောင်းမွန်မွန်လုပ်နိုင်တဲ့ဟုတ်လား။ပြည်ပြည်ဝလုပ်နိုင်တဲ့အနေအထားမျိုးတွေရှိတော့အဲ့ဒီဟာတွေကပြည်သက်တွေဒီသတင်းမီဒီယာသတင်းတွေကိုဖတ်ရှုတဲ့နားထောင်တဲ့ကြီးစိုးတဲ့ပြည်သက်တွေထိခိုက်မှုလို့ကျွန်တော်တော့အဲ့လိုပဲ
စစ်ကောင်စီဟာအများယုံကြည်တဲ့သတင်းမီဒီယာတွေကိုပိတ်ပင်တာအင်တာနက်တွေကိုပိတ်ပင်တာစတာအပြင်သတင်းမီဒီယာအဖွဲ့အစည်းတွေနဲ့လုပ်ငန်းတွေကိုပါကန့်သတ်လာပါတယ်။တစ်ချိန်တည်းမှာတစ်ဖက်သက်ဝါဒဖြန့်မှုတွေကိုလည်းလှုပ်လာပါတယ်။ဒါဟာသတင်းမှန်ကြားဖို့နဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့သတင်းသမားတွေကယူဆပါတယ်။ထောင်ကပြန်လွတ်လာကြတဲ့သတင်းသမားတွေအနေနဲ့လည်းပြန်လည်ရပ်တည်နိုင်ဖို့ခက်ခဲနေတယ်လို့သူတို့အပြင်သူတို့ရဲ့မိသားစုတွေကိုပါစောင့်ကြည့်ခံနေရတဲ့အဖြစ်တွေနဲ့ရင်ဆိုင်လာရတယ်လို့ပြန်လွတ်လာတဲ့သတင်းသမားတယောက်က VOA ကိုပြောပြပါတယ်
။သတင်းလိုက်ရင်းနဲ့အဖမ်းခံရတယ်ပေါ့။ဖမ်းခံရပြီးတော့စကြဝဠာမှာမေးတယ်မြင်တယ်ဒီအတွေ့အကြုံကြီးဒီခံစားချက်ကြီးကနောက်ထပ်ရပ်တည်ဖို့အတွက်တော့တော်တော်လေးကိုခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတယ်ပေါ့နော်။ပြန်လွတ်လာတဲ့အခါကျတော့လေကိုယ်ရဲ့တသက်လုံးသတင်းသမားလောက်လာတာလေ။ဒီသတင်းတော့အဲ့ကိုပြန်လွတ်ချင်တယ်ဆိုတော့လေသတင်းမီဒီယာတွေကပြင်းတော့မရှိကြတော့ထွက်လာတော့လေဒီလိုမျိုးပြုမှုတွေမလုပ်ရပါဘူးဆိုတဲ့ဥစ္စာမထိုးချင်မနဲ့ထိုးခဲ့ရအမြဲတမ်းတော့ဖောက်ကြည့်နေလို့ခံစားဒါတွေလည်းမလုံခြုံသတင်းတော့အလုပ်ကြည့်ရခိုးချောင်ခိုးဝလောက်ပြီးတော့နေရမယ့်ဘဝမျိုးကြီးပေါ့နော်ဘလို့မှအဆင်မပြေတော့အဲ့တော့အမားတို့ကလှုပ်ချင်နေတယ်ဒီအလုပ်ကိုဆုံးမလိုက်ရတာပေါ့နော
်2021 February လအာနာသိမ့်ပြီးချိန်မှာဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေဟာသတင်းဌာနတွေရဲ့ဦးစားပေးသတင်းတွေဖြစ်လာခဲ့ပါတယ်။အဲ့နောက်ပိုင်းကလေးကစစ်ကောင်စီဘက်ကသတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်။အဲ့လိုလုပ်ခဲ့တာတွေကနှစ်နှစ်ကြာတဲ့အထိရံမသွားသေးပါဘူး။ သတင်းသမားတွေကိုနှစ်ရှည်ထောင်ကြမဲ့ပုံမှန်တွေနဲ့တရားစွဲဆိုရတဲ့အထိပြင်းပြင်းထန်ထန်အရေးယူမှုတွေလှုပ်လာခဲ့ပါတယ်။ဆရာနာသိအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထောင်ကြပြီးတော့ပြန်လွတ်လာတဲ့ကမာရွတ်မီဒီယာတီထောင်သူဦးနေတန်မောင်က VOA ကိုအခုလိုတုံ့သက်ပြပါတယ်
။သတင်းမီဒီယာကနှစ်နှစ်အတွင်းမှာပြည်ရင်းမှာတော့ဘလို့မှတယောက်ချင်းဖြစ်စေအေဂျင်စီလိုက်ဖြစ်စေကုမ္ပဏီလိုက်ဖြစ်စေပေါ့ဘီသူမှချက်တီလို့မရတော့ဘူး။ကင်မရာကရင်ဖုန်းကရင်တော့မှဘလို့မှမလုံးယုံတော့တဲ့ဘဝပေါ့နော်အဲ့ဒီကြားထဲကနေကျွန်တော်တို့ဒီ limited အကန့်အသတ်လေးနဲ့ပေါ့ဗျာရုံးကန်ရတာပေါ့သတင်းအချက်အလက်တွေရရှိရတယ်အဲ့တော့သတင်းစည်းစိမ်မှုကပြတ်မသွားပြီမဲ့သတင်းမီဒီယာတွေရဲ့ရက်တီလှုပ်ရှားမျိုးပေါ်မှာသတင်းရယူပိုင်းခွင့်တွေအားလုံးကတော့အန်ဒီအရန်များပြီးဆုံရှုံသွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့ကကြီးမားတဲ့သင်္ကန်းစာယူပြီးတော့ကျွန်တော်တို့ဒီအကြက်တဲတီကြားမှာဘလို့ရှင်တန်ပြီးတော့ရရတာဝင်ရောထမ်းဆောင်မလဲဆိုရင်စိန်ခေါ်မှုကတော့ကြီးတာပေါ့ဗျာဆိုတော့အချမ်းမင်းချုပ်ပြီးပြောရရင်တော့သတင်းလွတ်လပ်ခွင့်ဟာတော့လုံးဝဆုံးရှုံးသွားတာပေါ့လေအကြီးကြီးဒါကိုကျွန်တော်တို့ကောင်းကောင်းသင်ခန်းစာယူရမယ်အသစ်ပြန်လဲတိဆောက်အောင်မယ်
နှစ်နှစ်အတွင်းမှာစစ်ကောင်စီဟာသတင်းဌာန10ခုထက်မနည်းကိုပိတ်သိမ်းခဲ့တယ်လို့သတင်းဌာနရုံးခန်းတွေကိုဝင်စီးတာသတင်းစာထုတ်ဝေခွင့်တွေပိတ်ပင်တာတွေကိုလည်းလုပ်ခဲ့ပါတယ်အကျိုးဆက်အဖြစ်နဲ့နယ်စည်းမခြားသတင်းတော်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်ကိမ်းမှာသတင်းလွတ်လပ်ခွင့်အတွက်ကမ္ဘာအစိုးဆုံး10နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံပါခဲ့ပြီးတော့နိုင်ငံပေါင်း180ရှိတဲ့အထက်မှာမြန်မာကအဆင့်186အထိကျဆင်းခဲ့ပါတယ်အရသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလိုလောက်ရတွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသေဆုံးသူသတင်းသမားအနည်းဆုံး3ယောက်ထက်မနည်းရှိခဲ့တဲ့အပြင်ကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံအဖြစ်နဲ့မြန်မာနိုင်ငံဖော်ပြခံခဲ့ရပါတယ်ရှင်
မြန်မာနိုင်ငံမှာဆီယနာသိန်းနှစ်နှစ်ပြည့်လာတဲ့အချိန်မှာဆုတ်ယုတ်လာတဲ့မြန်မာမီဒီယာအခြေအနေမဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။